IS စစ်သွေးကြွားတွေကိုတိုက်ခိုက်ဖို့အမေရိကန်ဦးဆောင်တဲ့လေကြောင်းစစ်ဆင်ရေးတွေစတင်ပြီး၄လအကြာမှာအမေရိကန်ကာကွယ်ဝင်ကြီးချက်ဟေဂါကဝင်ကြီးချုပ်ဟိုက်ဒါအယ်အဘာဒီနဲ့အမေရိကန်တပ်မှုတွေကိုတွေ့ဆုံဖို့အတွက်အီရတ်ကိုရောက်နေပါတယ်။အီရတ်ကိုခုခံကာကွယ်ဖို့အတွက်အီရတ်တွေမှာတာဝန်ရှိတယ်လို့အမေရိကန်နဲ့ဩစတြေးလျတပ်ဖွဲ့200လောက်ကိုဘက်ဂရက်ကိုမကြေညာပဲအင်ကာနီကရောက်ရှိနေတယ်ဝင်ကြီးဟေဂါကပြောပါတယ်။
Just as in Afghanistan, it is their country. They have to lead.
Afghan မှာလိုပါပဲ။ဒါသူတို့ရဲ့တိုင်းပြည်ပါ။သူတို့ကိုယ်တိုင်ဥဆောင်ပြီးအဆုံးသက်ရလက်အတွက်တာဝန်ရှိသူတွေဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့အကူအညီလေးချင်းအကြံပေးနိုင်ပါတယ်။ကျွန်တော်တို့အခုလည်းလုပ်နေပြီးသူတို့ကိုထောက်ပံ့ပေးနေပါတယ်။ဒါပေမဲ့အစိုးရအဖွဲ့မှအားလုံးပါဝင်ရေးနဲ့ယုံကြည်မှုတည်ဆောက်ရေးကတော့သူတို့ရဲ့အနာဂတ်အတွက်အလွန်ပဲအရေးကြီးပါတယ်လို့ပြောသွားတာပါဒီနှစ်အစောပိုင်း IS စစ်သွေးကြွတွေသိမ်းပိုက်ခဲ့တဲ့အီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းကိုပြန်လည်သိမ်းယူဖို့အတွက်အီရတ်တပ်ဖွဲ့ဝင်တွေအနေနဲ့အခြေအနေအသစ်တစ်ခုကိုပြန်ရနေပြီလို့လည်းသူကပြောပါတယ်အီရတ်တပ်ဖွဲ့တွေကိုကူညီတဲ့အနေနဲ့ American ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ဟာ August လအစောပိုင်းကလေးကလေကြောင်းတိုက်ခိုက်မှု600ကျော်ပြုလုပ်ခဲ့ပြီးအိန္ဒိယစီးရီးယားနိုင်ငံမှာတော့ IS တိုက်ခိုက်သမားတွေကိုဦးတည်တဲ့လေကြောင်းတိုက်ခိုက်မှု900လောက်ပြုလုပ်ခဲ့ပါတယ်